မြန်မာလူမှုအနေနဲ့လောက်ကျန်သတင်းနဲ့အမှန်သတင်းတွေသာမှာခွဲခြားသိနားလည်နိုင်စွာတစုံတရာအတိုင်းအတာဖြစ်ရှိဖို့အရေးကြီးတယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံရုံးတာဝန်ရှိသူတို့ကပြောဆိုလိုက်ပါတယ်။ရန်ကုန်မြို့ကအမေရိကန်စင်တာမှာတုံးရက်ကြားကျင်းပါတယ်။မြန်မာနီးပညာစခန်းသွင်းလေ့ကျင့်မှုအနာဂတ်မျိုးဆက်အတွက်မီဒီယာသိနားလည်မှုဆိုတဲ့အစီအစဉ်အဆုံးသတ်တဲ့ဒီကနေ့မှာအဲ့ က်ပြီးအထူးသဖြင့်တောင်းလဲလာတဲ့ဒီဂျစ်တယ်မီဒီယာပိုင်းကိုပို့ပြီးနားလည်လာအောင်လေ့ကျင့်သင်ကြားပေးတဲ့အနေနဲ့အခုအစည်းအဝေးကိုရန်ကုန်မြို့အမေရိကန်တန်ယုံကသမဂ္ဂပြုပြီးအမေရိကန်စင်တာမှာကျင်းပတာပါဒီမိုကရေစီနိုင်ငံကလူထုအနေနဲ့လောက်ကျန်တဲ့တရင်မှန်ကြီးချာမှာခွဲခြားပြင်မြင်နားလည်ဖို့အရေးကြီးရဆိုတာကိုအမေရိကန်တန်ယုံဒုတိယတောင်းအောင်ခံဂျော့ချ်စစ်ဒီကတရင်နောက်တွေကိုအခုလိုပြောပါတယ်
Well, I think it's a concern throughout the world. Certainly, it is in Myanmar too.
The problem of the children is that they are not going to be able to get the children to get the children.အဲကြောင့်ဒီလူတွေအနေနဲ့ကဒါတွေကိုနားလည်နိုင်တဲ့အရေးချင်းရှိဖို့ရည်ကြီးပါတယ်။တရင်တွေပေါ်မှာအမားနဲ့အမှန်ကိုခွဲခြားနိုင်ဖို့ကလည်းရည်ကြီးပါတယ်
။ဒီတန်တန်းကိုနေရာဆုံးအစွားဆုံးကရပ်တ်ဖွဲ့စည်း၍သတင်းမီဒီယာတိုင်းဝန်ကသူတွေစုစုပေါင်းအယောက်50လောက်ပါဝင်ကြည့်ရောက်ဆွေးနွေးခဲ့ကြတာဖြစ်ပါတယ်။သူတို့အနေနဲ့ဒီသုံးရက်သာပြန်လာပူးပေါင်းဆောင်ရွက်မှုကနေသက်ဆိုင်ရာဒေသကလိုအပ်တဲ့သူတွေကိုပြန်ဖြန့်ဝေပေးနိုင်အောင်လဲဒီတန်တန်းကရည်ရွယ်ထားတာလို့ George Sibley ကပြောပါတယ်။
They also, by doing this, will acquire skills that they can spread.
သူတို့ဒါတွေကိုလုပ်တဲ့အခါမှာသူတို့ရဲ့ကျွမ်းကျင်မှုတွေကိုပြန်ပြီးတော့ဖြန့်ဝေပေးနိုင်ပါလေ။သူတို့ဒီမှာလေ့လာတာလေ့ကျင့်တာတွေလုပ်ပြီးကျွမ်းကျင်မှုတွေရပါပါမယ်။ပြီးတော့သူတို့လာတဲ့ဒေတာကဥမာကချင်ပြည်နယ်ဒါမှမဟုတ်ပဲခိုးတိုင်းတစ်ခုခုပေါ့။အဲ့ဒီမှာသူတို့ပြန်ပြီးတော့ကြည်ကြဲပြန့်ပြန့်ဖြန့်ဝေလို့ရပါလေ။
အမေရိကန်တန်ယုံအနေနဲ့ဒီလိုမြေပြင်ရာစက္ကန့်တွင်လေ့ကျင့်တဲ့အစီအစဉ်ကို2016ကပထမဆုံးချိန်လုပ်ခဲ့တာပါအခု2018ဒုတိယချိန်မှာ Facebook, Google, မြန်မာနောင်း, Video, ဖန်တီးရနဲ့တခြားမီဒီယာဖွဲ့စည်းတချို့ကလာပြီးပင်နံပေးခဲ့တာဖြစ်ပါတယ်